The Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ရက်ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကဆုမျက်မော်မှာစီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတွေအပေါ်နှိမ်နေတဲ့စစ်စင်ရေးကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားခဲ့ပါတယ်။အမေရိကန်မှာသမ္မတဘော်တရားစွဲနိုင်ဖို့စုံစမ်းနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်တစ္ဆာဖောက်မှုနဲ့အပြစ်ရှိတယ်လို့သမ္မတထရမ့်ကစွပ်စွဲပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်
။အခုညပိုင်းနားဆင်ရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်တွေထဲကမြေခွက်900ကျော်ကိုဒီကနေ့စတင်ပြီးတော့ကြတော့ရောင်းချပါတယ်။တခါရန်ကုန်စီပင်မှာတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်30ကျော်အတွက်ကားအစီ80ဝယ်ယူရင်းနဲ့ပတ်သက်လို့
ကျွန်တော်တိုင်းဒီမှာလူရာတွေကအများကြီးပဲလူအပ်နေရာတွေကလည်းအများကြီးပဲဒီကားဆိုတော့ကျွန်တော်တို့ပြောတယ်ပေါ့စီပင်လူအပ်တို့ဝယ်တယ်ဆိုလို့ရှိရင်33,000 နဲ့33,000ဘယ်လောက်နဲ့မရဘူးလားဗျာဒီလိုအစီ80ပါ
ပေါ်တထံပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တုံ့တချက်နဲ့အတူနားဆင်နိုင်ပါတယ်။နိုင်ငံတကာသတင်းလွှာတွေမှာတော့ပြက်ကွယ်လူနေပါဖြစ်နေတဲ့ကမ်ဘောဒီးယားရိုးရာအကရာမယနာဇတ်တော်ကြီးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်နားမှာကပ်ပြခဲ့ပါတယ်။အိုးအိမ်မဲ့တွေအတွက်စားစရာနဲ့တခြားလူအပ်ချက်တွေကိုအကူအညီအခမဲ့ပေးနေတဲ့ဘော်တီမိုးမြို့ကပရာဟိတအသင်းအကြောင်းကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မယ်။အမေရိကန်တွေအကျိုးရှိတဲ့နေရာမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ်ဦး SDF နဲ့အတူ IS စစ်သွေးကြောတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင်IS တွေကိုချေမှုန်းတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ထောက်ပြနေချိန်မှာသမ္မတကအခုလိုကာကွယ်ပြောကြားတာဖြစ်ပါတယ်။တူရကီ၊ဥရောပ၊ Syria ၊ Iran ၊ Iraq ၊ Russia နဲ့ကတ်တွေအနေနဲ့ဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုကင်တွယ်ဖို့လိုမလဲဆိုတာအဖြေရှာကြရလိမ့်မယ်လို့သမ္မတ Trump က Twitter ပေါ်မှာရေးပါတယ်။ Syria နိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတဲ့အပေါ်နှိမ်နင်းနေတဲ့စစ်စင်ရေးမှာ American တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့သမ္မတ Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့တနင်္ဂနွေနေ့တုန်းကဖုန်းဆက်သွယ်ပြောကြားစဉ်ပြောခဲ့တဲ့အကြောင်းအင်မီရောကသတင်းထုတ်ပြန်ခဲ့တာပါတူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနိုင်ငံတွေကနေအမေရိကန်တပ်တွေရုတ်သိမ်းသွားခဲ့ပြီးဒါဟာအမေရိကန်နဲ့တူရကီသဘောတူညီချက်တွေအတိုင်းလှုပ်ဖို့အမေရိကန်ဘက်ကပြက်ကွက်တာလို့ SDF တပ်ပေါင်းစုအဖွဲ့ကဆွဆွဲပါတယ်အမေရိကန်ကစစ်ရေးပံ့ပိုးနေတဲ့ကတ်တပ်တွေဟာတူရကီကိုတိုက်နေတဲ့သဘုံအဖွဲ့တွေဖြစ်တယ်လို့တူရကီကပြောနေတာပါဒါကြောင့်အမေရိကန်တပ်တွေထွက်မသွားခင်မှာလက်နက်တပ်ပေးထားတဲ့တချို့ကတ်တပ်တွေကိုလက်နက်ပြန်ဖြုတ်သိမ်းပေးမယ်လို့အမေရိကန်ကကတိပြုထားတာဖြစ်ပါတယ်။ SDF တပ်ပေါင်းစုထဲမှာအဓိကပါနေတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘောအဖွဲ့ကွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။အမေရိကန်ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီး YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုအပေါ်စီးရဲထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆင်းနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့လုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုရတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကနေဖယ်ရှားနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းအလားတူပြစ်မှုကြီးကျွလွန်နေဆိုတာမျိုးတနင်္ဂနွေနေ့နောက်ပိုင်းမှာ Twitter မှာထရမ့်ကရေးသားခဲ့တာပါ။ဒါပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစီတဲ့ရာဇဝတ်ပြစ်မှုကြီးလို့ပါပဲလို့ Shift ကအောက်လွှတ်တော်ကော်မတီကြားနာပွဲတစ်ခုအတွင်းသုံးသပ်ပြောဆိုခဲ့တာပါ Shift ရဲ့ဒီပြောဆိုမှုဟာရည်စရာကောင်းလွန်းတာကြောင့်ပြက်လုံးအောင်ထတ်ထုတ်စရာမလိုတော့အောင်ကိုရည်စရာကောင်းလွန်းနေပါပြီလို့ Trump က Twitter မှာရေးသားပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုအခါမှာ အောက်လွှတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံခြားရေးစီကံထိန်းသိမ်းရေးကော်မတီတွေကနေအစိမ့်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။အင်ကာနေမှာဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂေါ်ဒန်ဆောင်းလန်ဟာဒီအောက်လွှတ်တော်ကော်မတီရှေ့မှာစစ်ဆေးခံမှာဖြစ်ပြီးတော့တောက်ကြနေကြရင်ယူကရိန်းဆိုင်ရာအမေရိကန်သမ္မတမရီယိုဗနိုဗစ်ချာသူတာဝန်ကျရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံရမှာဖြစ်ပါတယ်။ဒါပြင်နိုင်ငံခြားရေးဌာနအင်ပီရိုနဲ့သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေရူဒီဂျူလီယာနီရိုအနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်တေခံစာရဲစာရဲနေပေးရဖို့ကိုလည်းအောက်လွှတ်တော်ကတောင်းခံထားပါတယ်ခင်ဗျာ။
အမေရိကန်နဲ့တရုတ်နိုင်ငံကြားနောက်တစ်ကြိမ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုဂျာလာရီနေမှာဝါရှင်တန်မြို့တော်မှာစတင်မယ်လို့အင်ပီရိုကပြောလိုက်ပါတယ်။တရုတ်ဒုဝန်ကြီးချုပ်လူဟီဦးဆောင်နဲ့တရုတ်ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာနဲ့ဗန်နာယုဝင်ကြီးစတီဗင်မနူချင်တို့ကကြိုဆိုပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးကိစ္စတွေကိုအောက်တိုဘာ10ရက်နေ့မှာစတင်ဆွေးနွေးမယ်လို့အင်ပီရိုကကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွေးနွေးခဲ့တဲ့ဒုဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုအခြေခံပြီးတော့ဆက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းနဲ့နည်းပညာတွေတရုတ်ကအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စ၊ညာနာပစ္စည်းမူပိုင်ခွင့်ကိစ္စတွေအပြင်လေယာစိုက်ပျိုးရေးနဲ့သွင်းကုန်မဟုတ်တဲ့တခြားကုန်သွယ်ရေးအတားအဆီးကိစ္စတွေကိုဆွေးနွေးကြမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်ကြားဇူလိုင်လမှာတခါအခုလိုအဆင့်မြင့်ကိုယ်စားလှယ်တွေကြားဆွေးနွေးခဲ့ပေမဲ့ကုန်သွယ်ရေးအငင်းပွားနေတဲ့နှစ်ဖက်ကြားမှာတော့ထူးခြားတဲ့သဘောတူညီမှုမရခဲ့ကြပါဘူး။ကုန်သွယ်ရေးမှာတရုတ်ဘက်ကမမျှမတလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြီးတော့တရုတ်ဘက်ကဆောင်ရွက်မှုတွေပြောင်းလဲဖို့စတင်တောင်းဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစတင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်နှစ်ဖက်လုံးကအပြန်အလှန်သွင်းကုန်ကောက်ခံနေတာတစ်နှစ်ကျော်ရှိနေပါပြီ
အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့တဲ့အတိုင်းမလုပ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမယ်လို့အီရန်အာဏာပိုင်တွေကဒီကနေ့အာမခံပြောကြားလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဘက်စဒါစီဒီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်တဲ့ပရိပခအတွင်း73ရောက်တဲ့မနေ့တည်ဆုံခဲ့တာပါအများပြည်သူအတွက်ပေးတဲ့ရေမိစတဲ့ဝန်ဆောင်မှုတွေညံဖြစ်တာနဲ့အလောက်ကန်ရှားပါမှုတွေပေါ်မကျေနပ်လို့စခဲ့တဲ့တောင်းဆိုဆန္ဒပြမှုတွေကနေအစိုးရတာဝန်ရှိသူတွေအခရီးလိုက်စားမှုတိုက်ဖက်ရေးအဆုံးသတ်ဖို့အထူးပါလူထုကတောင်းဆိုလာကြပါရယ်လွန်ခဲ့တဲ့တစ်ပတ်လောက်ကစပြီးတော့ဘက်ဒက်မြို့တော်နဲ့တောင်ပိုင်းကမြို့တချို့မှာဆန္ဒပြမှုတွေအတွင်းတည်ဆုံသူ100ကျော်ရှိနေပါပြီလုံခြုံရေးတပ်ဖွဲ့ဝင်1200ကျော်အပါအဝင်တိရက်တန်ရသူ6000ကျော်ရှိတယ်လို့ဤတဲ့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကစနေနေ့ကပြောပါတယ်ဆန္ဒပြသူတွေတောင်းဆိုမှုကိုတုံ့ပြန်နိုင်ဖို့အတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုဤရက်ဝန်ကြီးအဖွဲ့ကတနေ့နေ့နေ့ကထုတ်ပြန်ခဲ့ပါတယ်ဆင်းရဲသားမိသားစုတွေအတွက်လူမှုဖူလုံရေးထောက်ပံ့တွေအလုပ်လက်မဲ့လူငယ်တွေအတွက်တင်နန်းပေးမဲ့အစီအစဉ်တွေပါပါဝင်ပါတယ်ဆန္ဒပြသူတွေနဲ့တွေ့ဆုံပြီးတော့သူတို့တောင်းဆိုချက်တွေကိုနားထောင်ဖို့လိုလားတယ်လို့ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီကသူရဲ့ဒီဝန်ကြီးအဖွဲ့ကိုပြောထားပါတယ်လွန်ခဲ့တဲ့တစ်နှစ်လောက်ကမှအစိုးရအဖွဲ့ဖွဲ့ထားတဲ့ဝန်ကြီးချုပ်အဗ်ဒူမာဒီအတွက်အခုဆန္ဒပြမှုကြီးကအကြီးအကျယ်စင်ကာပူကြီးတရက်ဖြစ်ပါတယ်ခင်ဗျာ
ယူအေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရက်မှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဆဲလ်တွေကအောက်ဆီဂျင်ဘက်မှရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ William Galen, Greg Samenza နဲ့ Peter Radcliffe တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာ Nobel Committee အတွင်းရဲ့မှူးချုပ် Thomas Bellman ကဆွီဒင်နိုင်ငံ Stockholm မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ် Cell တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့ဆူရွေးချယ်ရေးကော်မတီကပြောပါတယ်သူတို့ရဲ့လေးလာမှုတွေကနေသွေးအားနဲ့ယောဂါ၊ကင်ဆာနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်မဲ့နီလန်းသစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာချက်မှာပြောကြားသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်စဉ်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကသူဟာခန္ဓာကိုယ်ကြွသားလွှတ်ရမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာရုံကြောဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါရယ်ရုရှားနိုင်ငံကိုအလေပတ်သဘောရရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုတိုင်းဝန်နဲ့တွေ့ဆုံချိန်မှာသမ္မတဒူတာတေကအခုလိုပြောတာပါအုပ်ချုပ်ရေးဘိုင်းမှာပြင်းပြင်းထန်ထန်ကြိုက်တွေ့ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမ္မတဒူတာတေဟာအလုတ္တဝန်နေနဲ့အာမလတ်ဖြစ်နေတယ်လို့ဒီမိန်ကွန်းရှိတွေပြောလို့ရှိသူလည်းဖြစ်ပါတယ်သမ္မတဒူတာတေကျမ်းမာရေးကြာဆင်းလာနေတယ်လို့လည်းပြည်သူတွေကြားပြောဆိုနေတာတွေရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလေလေညင်းပယ်ခဲ့ပူပါတယ်ခင်ဗျာ
ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးဖန်ကင်းလေရရင်နဲ့မြောက်ကိုရီးယားငါးဖန်ဂျင်တို့ဒီနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်ရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်ငါးခိုးဖန်နေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုပ်ငန်းဌာနပြောခွင့်ရကပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန်ယာမာတိုတိုင်ဆိုတဲ့နေရာမှာရင်းရင်းနှစ်ဆင်းတိုက်မိခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာမြောက်ကိုရီးယားတွေပြည်ကြီးငါခိုးဖက်မှုမြင့်တက်လာတဲ့အတွက်ဂျပန်ကလည်းတိုးမြင့်ကင်းလက်နေတာဖြစ်ပါတယ်ရှင
်အစ္စရေးနိုင်ငံမြောက်ပိုင်းမှာလူ 6,000 လောက်နေထိုင်ခဲ့တဲ့ဒီအနှစ်9,000ကျားရှေးဟောင်းမြို့တစ်မြို့ကိုရှာတွေ့ခဲ့ပါတယ်အစ္စရေးရှေးဟောင်းသူရတနာဌာနတာဝန်ရှိသူတွေကဒီမျိုးဟောင်းမှာယဉ်ကျေးမှုပေါင်းစုံတွေ့ရသလိုအသေးချာစီမံပြီးတော့မြို့ပြတည်ထောင်ခဲ့တာလို့လည်းဆိုပါတယ်ဒီလိုစီးစင်းတဲ့တကြားနဲ့တိဆောက်ထားတဲ့ရှေးကျတဲ့မြို့တစ်မြို့တွေ့ရဖို့ဆိုတာဘလို့မှထင်မှတ်ထားတဲ့အရာမဟုတ်ဘူးလို့ရှေးဟောင်းသူရတနာပညာရှင်ဒိနာရှလမ်ကပြောပါတယ်တယ်အဗီမြို့မြောက်ဘက်ကီလိုမီတာ50လောက်ကဟရစ်မြို့နားမှာလမ်းဖောက်နေတော့ဒီကျေးခက်ကတည်ထောင်ခဲ့တဲ့ဒီမြို့ကိုရှာတွေ့ခဲ့တာပါခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းအတွင်းမှာမြေခွက်လျှောက်လွှာတွေရောင်းချပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်တွေကမြေခွက်900ကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ကအောက်တိုဘာလ2ရက်မှာကြေညာခဲ့ပြီးရန်ကုန်အရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုပ်မှဒီကနေ့လျှောက်လွှာတွေစပြီးတော့ရောင်းချခဲ့ပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုအသိပေးအကြောင်းကြားခြင်းမရှိဘဲအခုလိုရောင်းချမယ်မြေတွေဟာကျူးကျော်တွေကြောင့်နောက်ဆက်တွဲပြဿနာတွေရှိလာနိုင်တဲ့အကြောင်းဝေဖန်နေတာတွေလည်းရှိပါတယ်အပြည့်စုံကိုတော့ကိုစောထက်ကပြောပြမှာပါရှင
်ရောင်းတိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားရဲ့မြေတွေလိုတန်တရားရှိခံရရဲ့မြေကွက်တွေကိုရောင်းတိုင်းအစိုးရကဥဆောင်ပြီးစစ်စစ်မှုတွေပြုလုပ်ပြီးရဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့ရပါဒီမြေကွက်တွေကိုရောင်းတိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်ကြောင်းရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ
ရောက်တာမှန်ပါတယ်ဘုရားတဲ့ဒီရောက်တာတူဦးတယောက်တည်းနဲ့မဟုတ်ပါဘူးအစိုးရအဖွဲ့အစည်းအနေနဲ့ရောက်တဲ့အတွက်ကြောင့်အဘခံလေးရှိပါတယ်
မျိုးသစ်တွေတည်ခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ပဲကြံနေရဲ့အစိုးရစီမံခန့်ခွဲခွင့်ရှိရဲ့မြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပေးနိုင်မှုအတွက်ဒီမြေတွေကိုရောင်းချတာပါအခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး 2019-2020 ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရော်ဖို့ရှာထားကြောင်းရန်ကုန်စီမံသားရာအရာရှိတဦးကမီဒီယာတွေကိုပြောပါတယ
်တစ်ဖက်ကသူတို့ဒီမြေတွေကိုကျေကာလာကလိုကြီးတစုံတရာမပြီးဘဲနဲ့တည်ယူထားခဲ့တဲ့အတွက်ကြောင့်တို့လေသမားတွေကပြန်ပြီးတော့ရန်သူကြောင်းတောင်းတာရှိပါတယ်ဒါကြောင့်လဲသူတို့ကရောင်တိုင်းမှာခရီးပြင်းနဲ့ချားပြင်းများသိသိခံရပြန်လဲစီစစ်ရေးပေါ်စီရနေပြီးတော့မှစီစစ်ထားတဲ့ကုရေပေါင်း3,000ကျော်ရှိပါတယ်အဲ့ဒီလိုနေရာရောကြီးပြီးတဲ့အခါမှာပြန်လဲပြီးတော့ရရှိနိုင်ဖို့အတွက်ပူနေတဲ့ဒီဘက်ကကိုကျွန်တော်ပြန်လဲရောင်းချခြင်းဖြစ်ပါတယ်
မြေကွက်တွေကတော့တကုံမျိုးတွေ၄မျိုးနဲ့လှိုင်းသားရရွှေပြည်သားနဲ့မော်ဘီမျိုးနယ်တွေကမြေအေက 85.592 အေကပေါ်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်။အမည်မဖော်သူရဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်။မြေမရှိတဲ့သူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်သင့်ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်လို့ရန်ကုန်စောက်ကြီးအဖွဲ့တီထောင်သူလည်းဖြစ်တဲ့ဒေါက်တာညူညူသိန်းက VOE ကိုပြောပါတယ်
ဥပဒေအရကတော့
တနိဒာဒီဆိုတာအဖွဲ့အားဘလို့စီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုတင်ပြပြီးလွှတ်တော်ရဲ့ခုံးချက်ရမှာလုပ်တင်တာပေါ့နော်အဲ့တော့ဒါရွေချက်ကောင်းတော်လေးပဲပေါ့နော်လုံထုံးလုံးကြီးလဲမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နင့်နာမှုတွေဖြစ်တယ်ဆိုလို့ရှိရင်တခြားသောဥပဒေတွေနဲ့ဒီစဲဥပဒေတွေနဲ့ညှိစွမ်းတာတွေဖြစ်လာနိုင်တယ်လေနော
်အခုရန်ကုန်တိုင်းအစိုးရရှောက်လွှာထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့မြေပြင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေရဲရန်ကုန်ဒေသခံတို့ကပြောပါတယ်ဒုတိယအဆင့်အနေနဲ့မြောင်းတကစက်မှုဇုံကစက်မှုမြေကွက်200နီးပါးကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့ဒဂုံရှိပိုင်းနဲ့ဒဂုံစစ်ကမ်းကမြေဧက9300မှာလူနေအိမ်နဲ့စီးပွားရေးဇုံတွေအကောင်အထည်ဖော်ဖို့ရှိပါတယ်ဒါကအရင်အစိုးရလက်ထက်ကစံပြစက်ပြိုးရေးဇုံအတွက်ကုမ္ပဏီကြီးတချို့ကိုချထားပေးပေမဲ့အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီပင်သားရအရာရှိတို့ကပြောခဲ့ပါတယ်မြေကွက်အခြေတွေကတော့ပေ40 60ကနေပေ100 120မြေကွက်တွေပါပါတယ်လျှောက်သွားတစောင်းကို1000ကျပ်နဲ့ရောင်းချပေးနေပြီးလာလျှောက်တဲ့ဥယျာကမျောလင့်ထားတဲ့ဥယျာထဲအစမတန်ပုံများနေရလို့ပြောနေရလဲရှိပါတယ်ရန်ကုန်တိုင်းအစိုးရကြီးကပင်စင်စားတွေအတွက်မြေကွက်ချပေးမယ့်ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးဒဇောင်းကို1000ကျပ်နဲ့ရောင်းချခဲ့ရမှာရန်ကုန်တိုင်းအစိုးရရုံးမှာလျှောက်လွှာပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားရဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းရန်ကုန်မြေယာကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ
်ကိုစောထက်ပြောပြသွားတာပါရှင်အခုတခါရန်ကုန်စီပင်တာယာကဝယ်မဲ့ကားအစီး80ကိစ္စဝေဖန်ခံနေရတာဘာကြောင့်လဲနားဆင်ကြရပါပါရန်ကုန်မြို့တော်စီပင်တာယာရေးကော်မတီရဲ့2019-2020ဘန်တာနှစ်မှာမြို့နယ်စီပင်တာယာဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေအတွက်ကားအစီး80ဝယ်ဖို့လွှတ်တော်ကအတည်ပြုပေးလိုက်တဲ့အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဝေဖန်နေကြပါတယ်ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအနေနဲ့ရငွေနဲ့သုံးငွေမမျှတာပဲဘတ်ဂျက်လူငွေပြနေတဲ့အချိန်မှာအခုလိုငွေလုံးငွေရင်းသုံးဆွဲလိုက်တာကိုကန့်ကွက်ကြတာပါရန်ကုန်မြို့တော်ဝင်ကတော့ဒါဟာပေါ်ယူရာမဟုတ်ဖဲရသင့်ရတိုက်တဲ့အတွက်စီစဉ်လိုက်တာလို့တုံ့ပြန်ထားပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာ 2019-2020 ဘဏ္ဍာငွေဥပဒေချမ်းကိုအောက်တိုဘာလ4ရက်နေ့ကအတည်ပြုလိုက်ပါတယ်။အဲ့ဒီဘတ်ဂျက်ထဲမှာလာမယ့် 2019-2020 ဘဏ္ဍာရေးနှစ်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီအတွက်ကားစီး80ဝယ်ယူဖို့ကိစ္စကိုစီမံဘဏ္ဍာဝန်ကြီးကအတည်ပြုပေးခဲ့ပါတယ်။အခုလိုကားဝယ်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမောင်မောင်စိုးကတခြားဌာနတွေမှာကားရပြီးကိုယ်ဌာနကညွှန်ကြားရေးမှူးတွေမှာကားမရှိဘူးဆိုရင်တငယ်စရာဖြစ်နေပြီးဒါဟာရသင့်ရထိုက်ပြီးပေါ်ယူရာမဟုတ်ဘူးလို့ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီနဲ့သတင်းမီဒီယာတွေ့ဆုံပွဲမှာအခုလိုပြောပါဗျာ။ဒီ
လိုကြီးကဒီတိုင်းပေါ့ကားရတယ်။ကျွန်တော်တို့မှာရှိတဲ့ပြည်ခန္ဓာမှုပေါ်တဲ့ဒီတိုင်းပေါ့ကားမရှိဘူး။ဘာဖြစ်ဖြစ်တိတ်မှာပဲ။ဘုဘဝယ်စီးရတော့မှာပဲမတူဘူး။တစ်ချိန်ကျရင်ခန္ဓာအသုံးပြုပေးရတဲ့ကားနဲ့ကိုယ်ကားနဲ့ဝင်ကြည့်တဲ့ကားနဲ့ရင်းရှင်းကျရင်အကန့်အဲ့ဒါကိုကျွန်တော်သိရတဲ့ကြောင်းဘာလို့လဲဆိုတော့ကားမပါဆိုပြီးတောင်းနေကျွန်တော်တို့နိုင်ငံတော် ECC ကိုတောင်းတယ်တောင်းတဲ့ကအစ်စစ်စီရကျွန်တော်စာကြတယ်။ဟောပေးနိုင်မှုကဒါဝိုင်းစစ်စီရပုတ်ပတ်ချက်ကကိုရက်နေတဲ့ရုပ်ဖြစ်ခဲ့တဲ့ဆိုကြ။ဟောရင်ကမပေးခဲ့တဲ့ဆိုအခုမပေးဘူးလေ။ဒါကြောင့်မို့လို့ပါလဲဆိုရန်ကုန်တိုင်းဘတ်ဂျက်ကထည့်ပြီးတော့ကားဝယ်ပါဆိုလို့ပြောတဲ့အတွက်ကြောင့်တန်ဟာသူတို့ပို့ယူတာမဟုတ်ဘူး။
အခုဝယ်ယူဖို့ခွင့်ပြုလိုက်တဲ့ကားစီး80ဟာမြို့နယ်33မြို့နယ်ကစီပင်ဥက္ကဋ္ဌတွေအတွက်တယောက်တစ်စီးနှုန်းအပါအဝင်အဖွဲ့2ဦးရွေးချယ်ခံကော်မတီဝင်6ဦးအတွင်းရေးမှူး9ဦးတို့အပြင်ညွှန်ကြားရေးမှူးနဲ့အထက်လုပ်ငန်းသုံးဆွဲရန်15စီးအဲ့ချို့ဖို့အတွက်တစ်စီးဝန်ထမ်းတွေကိုအခမ်းအနားချို့ဖို့အတွက်3စီးနဲ့လုပ်ငန်း3ဦးအတွက်13စီးဆိုပြီးပါရှိပါတယ်ရန်ကုန်မြို့တော်စီပင်သားရအနေနဲ့အစိုးရကဘတ်ဂျက်လုံငွေများနေချိန်မှာပြည်သူတွေအပေါ်ညှတာခြင်းမရှိတဲ့အတွေးခေါ်တွေကိုစွန့်လွတ်ပေးဖို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကပြောဆိုထားပါတယ်
အခုဒီအစိုးရလက်ထက်မှာလူငွေတွေအများများနေတဲ့အချိန်မှာမတုံးတင်မတုံးထိုက်တဲ့ကိစ္စတွေမှာမတုံးတင်ခြင်းပေါ့နော်အခုဆိုလို့ရှိရင်ဒီကိစ္စဘယ်မှမတုံးတင်လို့ဆိုတာထင်ရှားနေတယ်လေအဲ့တော့မတုံးတင်တဲ့ပတ်စံတွေကိုမတုံးဘဲထားခြင်းအပြင်လူငွေပြမှုလျော့ပါမယ်အထားကြောင့်မလို့ဒီရမပြည့်တော်စီပင်သားရဲ့အနေနဲ့ပေါ့နော်လူထုနဲ့တသားနဲ့ဖြစ်တဲ့အစီအစဉ်တွေအကျံစီတွေအလုပ်ကိုင်းတွေကိုလုပ်ပေးချာပါပေါ့နော်လူထုအပေါ်ဘာမှမချက်ရောက်တဲ့လူထုကိုအတားထောက်ထားခြင်းမရှိတဲ့အတွေ့အခေါ်တွေကိုပေါ့နော်ဆွတ်လုပ်ပေးတာပါလို့ဒီဘုရားမြတ်တရားခံပါ
ရန်ကုန်မြို့မှာမရှိစိမ်းရသာတန်းတဲ့ခြေရှိနေပြီးရုံးကန်နေရချိန်မှာပြည်သူတွေစီကရတဲ့အခွန်ငွေတွေနဲ့ကားဝယ်စီမယ်ဆိုတာဟာမလုံတဲ့ကိစ္စဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုထောက်ပြနေပါတယ် လွှတ်တော်တွင်မှဘတ်ဂျက်လုံးဝပြနေပြီးတိုင်းပြည်မှာဝင်ငွေနည်းနေချိန်ဒီလိုကားစီးရေ80ထိခွင့်ပြုလိုက်တာဟာမဖြစ်သင့်ဘူးလို့ဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကလည်းပြောပါတယ
်ကျွန်တော်တိုင်းပြည်မှာလူရာတွေကအများကြီးပဲလူဝနေရာတွေကလည်းအများကြီးပဲအပြည့်စုံသားတွေကလည်းအများကြီးပဲကိုပြည့်နယ်တင်းမှာတော့မှကျွန်တော်တို့ကုလေးမြတ်တာကာလာအတွင်းမှာလိုအပ်ချက်ရှိပြီးလုံနေရမယ့်ကိစ္စတွေကအများကြီးရှိတယ်ချို့ရတယ်ဆိုမလုံနိုင်တာတွေရှိတယ်ဒီကားဆိုတော့ကျွန်တော်တို့ပြောရဲပေါ့ဒီကလိုအပ်တော့ဝယ်ရဲဆိုလို့ရှိရင်33မြို့နဲ့33စီးအလောက်နဲ့မရဘူးလားဗျာဖြစ်လို့အစီးရှိတယ်ကမှလိုရအောင်လဲဆိုရင်ကျွန်တော်တို့ပြောအောင်မိပါရဲ့ရှင့်
အခုနှစ်အစောပိုင်းတုန်းကလေရန်ကုန်စီပင်သားရေးကော်မတီဟာကားအစဉ်45စီးဝယ်ယူဖို့အတွက်ကျပ်ဘီလီယံချီတဲ့ငွေပမာဏကိုလွှတ်တော်မှခွင့်ပြုငွေတောင်းခံခဲ့ပူပါတယ်။အဲ့ဒီအပေါ်လွှတ်တော်ကိုယ်စားလှယ်တော်တော်များများကကန့်ကွက်ခဲ့ကြပြီးပြည်ထောင်စုလွှတ်တော်ကိုပေးပို့ခဲ့ရမှာစက်တင်ဘာလကပယ်ချခံခဲ့ရပါတယ်။အခုတခါမော်တော်ယာဉ်အစဉ်80ဝယ်ယူဖို့အတွက်ကိုတော့ပြီးခဲ့တဲ့၄ရက်နေ့ကအတည်ပြုပေးလိုက်ပြီးတိုင်းဒေသကြီးဗန္နာရန်ပုံငွေအစီအစဉ်နဲ့ဆောင်ရွက်ဖို့ပြည်ထောင်စုအစိုးရအဖွဲ့ရုံးကညွှန်ကြားထားပါတယ်။
မြန်မာနိုင်ငံဟာစစ်စုကလက်ထက်တလျှောက်လုံးမှာလူခွေးင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုအဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားစုကလက်ထက်မှာလူခွေးင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေးင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စိုးရအာဏာယူလာချိန်မှာလူခွေးင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယတအစုရရဲ့လုပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323812554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိတဲ့ကိုကြိုဆိုပါရစေခင်ဗျာ
။နောက်ပါအင်္ဂါညထားရဲ့လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ကြပါရရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်။ကမ္ဘောဒီးယားလိုလက်ခွန်ခေါက်လို့ခေါ်တဲ့မျက်နှာဖုံးစွပ်ကပြရတဲ့ရာမယနဇတ်တော်ကြီးအကဟာကမ္ဘောဒီးယားမှာပျောက်ကွယ်လူနီးပါးဖြစ်နေပါပြီ။ဒါပေမဲ့မိုင်ပေါင်းများစွာကွာဝေးတဲ့အမေရိကန်ပြည်ထောင်စုမှာတော့လက်တလော့ပြန်လည်တင်ဆက်ခဲ့ပါတယ်။ဝါသနာရှင်တစုကအချိန်အများကြီးပေးလေ့ကျင့်ပြီးတဲ့နောက်မှာဒီရိုးရာအကကိုဝါရှင်တန်မြို့ရနာမှာကပြခဲ့တာပါ။ချီထရာချက်ပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြပါမယ်ရှင်။
အခုလိုခြေဟန်လက်ဟန်နဲ့မျက်နှာဖုံးစွပ်အကတွေဟာကမ္ဘောဒီးယားရှေးရိုးရာလက်ခံခောက်အကရဲ့အစိမ့်ပိုင်းတွေဖြစ်ပြီးဝါသနာရှင်တွေစူးစီးကပြတာပါဝါရှင်တန် DC နားက Silver Spring မြို့မှာနှစ်စဉ်ကျင်းပတဲ့ကမ္ဘောဒီးယားယဉ်ကျေးမှုပွဲတော်မှာကပြခဲ့ကြတာပါဒီပွဲတော်ကအမေရိကန်နိုင်ငံတဝန်းကကမ္ဘောဒီးယားအနုပညာရှင်တွေဈေးရောင်းသူတွေကိုဆွဲဆောင်နေတာပါချုံကင်းဟုံကခမာရဆမ်ကီအနုပညာအဖွဲ့ရပါတမလက်တိမွေးတဲ့ခင်ဗျာ
ဒန်းကခေါင်းခေါလားဂျာပန်စံတိုင်းနဲ့ခမာလက်ခံခောက်အကကိုအမေရိကန်မှာပထမဆုံးကြည့်ဘူးတာပါခမာယဉ်ကျေးမှုရိုးရာနဲ့အနုပညာတွေထိမ့်သိမ့်ဖို့အတွက်သူတို့ကြိုးပမ်းနေတာတိတ်ကောင်းပါတယ်သူတို့လောက်တာတိတ်ကိုလည်းအောင်မြင်ပါတယ်ဒါကြောင့်ကျွန်မပျော်ရွှင်ရပါတယ
်ရှေးရိုးရာထုံးစံကိုထိမ့်သိမ့်ရတဲ့အတွက်ဂုဏ်ယူပါတယ်လို့ကမ္ဘောဒီးယားအတိုင်းဝိုင်းနေကိုဦးဆောင်ကျင်းပသူဘန်ပေါင်ကပြောပါတယ်
လက္ခဏာကောင်းကသာယင်ကတ်မတ်တာ
ချီခမာလက္ခဏာကောင်းအမှုပညာဟာပျောက်သွားပြီလို့တော့မှထင်ရပါတယ်ယူနက်စကိုကလက္ခဏာကောင်းအကကိုချက်ချင်းထိမ့်သိမ့်ကာကွယ်ရမယ့်ရည်ကြီးမှုအမွေအနှစ်ဖြစ်နေတတ်မှတ်ထားပါတယ်ဒါကိုပြန်လည်ရှင်းသာလောင်လောက်ရတာဂုဏ်ယူပါတယ်ဒါဟာ16နှစ်အတွင်းအကြီးမားဆုံးလုပ်တဲ့ပွဲပါ
ခမာနီရဲရဲ့အုပ်ချုပ်မှုအတွင်းဒီရှေးအန်ကာအမှုပညာဟာပျောက်ကွယ်လူနီးပါးဖျောက်ဖျက်ခံရပါတယ်1980ခုနှစ်နောက်ပိုင်းမှာဒီအကကိုတင်ယူတာကိုပိတ်ပင်ခဲ့ပြီးတော့ကာဂျီတဲရီအနုပညာရှင်တွေစာရေးဆရာတွေအပါအဝင်အနည်းဆုံးလူ 1.8 တန်းအသက်ခံရပါတယ်ကာဂျီတဲရီအားလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ်မျက်နှာဖုံးဝစ်ပြီးကရတဲ့ဒီအကဟာအိန္ဒိယရိုးရာရာမယနဇတ်တော်ကြီးကိုကမ္ဘောဒီးယားပုံစံနဲ့ဖျော်ဖြေတာဖြစ်ပါတယ်ဆမ်ရော့မန်ကကာဂျီတဲတူပ
ါစံတိုင်းနှင်းအတူအောင်မွေမွေနှင်းမန်ပါ
အကနဲ့လက်ဟန်ချင်းတွေဟာဇလန်းတွေအလွန်အရေးကြီးပါတယ် အထူးသဖြင့်ဒေါသနဲ့ချစ်ချင်းမေတ္တာကိုဖော်ပြတာမျိုးပ
ါအကဆရာဦးချီတာအုံးကဘူတပန်ကမ္ဘောဒီးယားကလာတာပါအမျိုးသားကကြေတဲ့အလွန်လောက်ရဖို့လူစုရတာအခက်အခဲဆုံးဖြစ်ပြီးပညာတယ်မဟုတ်တဲ့ဒီရောက်30လုံးကိုလေ့ကျင့်ပေးရတာပါကမ္ဘောဒီးယားရိုးရာဝတ်စုံတွေနဲ့လက်ဝတ်ရည်တနာတွေကိုလည်းရှာရတာမှလည်းအခက်အခဲတွေရှိခဲ့ပါတယ်
នៅសង្គមនេះបើយើងចង់បានចេះរមែនតើបបរោអ្នកខ្លះគេអត់ចង់មកធ្វើជាល្ខោនខោ
អកបញ្ញាရှင်ရှားរកកខេបាទတွင်លេទ្រូកល្ខោនខោ잿ក៏មកចាំអូចំណកសេចក្ដីសារទៅគូវិញលុចិនណាបាទ្រូកកដតាមដតាកိសាមិនရှိបាទតិចកកွက်ទីគូអជិនឈុលៃពីរទ្រូកគូទិនជាពីបូសានាရှိបាទ
ឌីកាភ្យភ្យបွဲហោអំញិនកែបាទលុអកសៀអ៊ុងកាပြောបាទឌីនេះកាភ្យដែរអភ្វែរេមកតិចាពីណែកចောင်းតា9យ៉ាងលេប៉ាវិនពីប្រិទ្ធតរីកាលេအကဆရာလိုပဲကျင့်တတ်ခဲ့ကြပါရယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်ခုတခါအမေရိကမှာအိုးအိမ်မဲ့တွေကိုအခမဲ့ဝန်ဆောင်မှုပေးတဲ့ပရဟိတအဖွဲ့တစ်ခုအကြောင်းပြောပြခြင်းပါတယ်အိုးမဲ့အိမ်မဲ့တွေအတွက်တခါတလေနေစရာအိမ်ထက်စားစရာကပိုးပြီးတော့အရေးကြီးပါတယ်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Manor House ကတော့အိုးမဲ့အိမ်မဲ့တွေနဲ့ချို့တဲ့နွမ်းပါသူတွေကိုမနှက်စာနဲ့တခြားလိုအပ်ချက်တွေကိုအဓိကထားပြီးတော့အခမဲ့ဝန်ဆောင်မှုပေးပါတယ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့က Manor House ကနေပြီးတော့သတင်းတောက် Nilofa Mackel ကပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
အခမဲ့မင်းဆာအတွက်မနေ့ကင်း၈နာရီမှာဒေသမှာရှိနေတဲ့အိုးမဲ့အိမ်မဲ့တွေမင်းနာဟောက်စ်အပြင်ဘက်မှာတန်းစီနေကြပါတယ်။အိုးမဲ့အိမ်မဲ့တူဖြစ်တဲ့စီစီရိုဝီလျံဂျူနီယာကအခုလိုပြောပါတယ
်။ Coming down here at the manor house to be able to
မင်းတိုင်းတဲ့ကိုကောင်းပြီးအရသာရှိတဲ့အစားအသောက်တွေစားရဖို့မင်းနာဟောက်စ်ကိုလာတာပါ။ဒီလိုလာတိုင်းအစားအသောက်စားပါတယ
်။မေလန်းပြည်နယ်ဘော်တီမိုမြို့ကမင်းနာဟောက်စ်ကအိုးမဲ့အိမ်မဲ့တွေအတွက်အခမဲ့မင်းဆာကျွေးကြတာနှစ်ပေါင်း50လောက်ရှိပါပြီ။ပါကစ္စတန်နယ်ဘွားအမေရိကန်နိုင်ငံသားဆလင်းဂူဟာကဥစီလှုပ်ဆောင်နေတာဟာဆိုရင်နှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပါတယ
်။ပလေဂျမန်နဲ့ဒေခိုက်တီဂေါ်ဘတ်မဲခိုက်တဲ့
ဒီမှာချွတ်ချုံကြစီအမ်ဝဲတင်နေရတယ်ကိုတွေ့ရတဲ့တခြင်းထဲမှာပဲသိပ်ပြီးချမ်းသာကြွယ်ဝနေရတယ်ကိုလည်းတွေ့ရပါတယ်။စီအမ်ချမ်းသာဒီလောက်ကွာဟာကြဘာကြောင့်ဖြစ်နေရသလဲ။အဖြစ်တစ်ခုခုတော့ရှိရမယ်ဆိုပြီးကျွန်တော်စစ်နောက်ဝန်ထမ်းအလုပ်စလုပ်ခဲ့တာပ
ါအလွှာဆောင်ကလူပေါင်း200လောက်ကိုနေ့စဉ်အစားအသောက်ကျွေးမွေးနေတယ်လို့ဂီဟာကပြောပါတယ
်ယဟပြချီပါတီရဲ့ကေသဆဘလို
လူဖြူလူမဲမွတ်စလင်ခရီးယန်ဂျူဘသူအဖြစ်ဖြစ်ဒီမှာကောင်းတဲ့အချက်ကတော့အလုံးအတူတူစားကြပါတယ်ဒီမှာခွဲခြားမှုလုံးဝမရှိပါဘူ
းမင်းနာဟောက်စ်မှာကအခမဲ့မင်းဆာတွေမဟုတ်ဘဲအိုးမဲ့အိမ်မဲ့တွေအတိုင်းဝိုင်းလေးတစ်ခုလိုနေနိုင်ဖို့အတွက်နေပိုင်းမှာလာရောက်နေထိုင်လို့ရတဲ့ဝန်ဆောင်မှုလည်းပေးပါတယ်ဒီစီဇန်ကိုအစိုးရဘက်ကဒစိတပိုင်းထောက်ပံ့ပေးတယ်လို့ပုဂ္ဂလိကအလှူရှင်တွေလည်းရှိပါတယ်မန္နာဟောက်စ်မှာစေတနာဝန်ထမ်းလာပြီးလုပ်နေချသူတွေလည်းနှစ်နဲ့ချီရှိပါပြီစေတနာဝန်ထမ်းတူဖြစ်တဲ့ဆာရာကအခုလိုပြောပါတယ
် It's a need and it's fulfilling
တကယ်လဲလိုအပ်မယ်စိတ်လဲချမ်းသာမယ်ဆိုရင်အဲ့ဒီနေရာကိုသွားမှာပါပြီးတော့ဒီမားကအားလုံးကိုအခမဲ့ဝန်ဆောင်မှုပေးထားတာပ
ါမင်းနာဟောက်စ်ရဲ့အမှုဆောင်အရာရှိဆလင်းဂိုဟာကတော့
ဆရစ်ဖီရေဆွန်ကေ
ကျွေးဝချမ်းသာသူတွေစီကငွေကြေးတစ်ခုနဲ့ချွတ်တဲ့သူတွေကိုကူညီလို့မရနိုင်ပါဘူးသူတို့ကိုကူညီဖို့အတွက်သာမန်လူတွေလည်းပါဝင်ဆောင်ရွက်ကြရပါလိမ့်မယ
်အိုးမဲ့အိမ်မဲ့အရေးအတွက်ကနေ့စဉ်ဆိုသလိုတိုးလာနေပါတယ်အမေရိကန်ဆိုရရဲ့ဦးမဲ့အိမ်မဲ့ဆိုင်ရာဌာနရဲ့2018ခုနှစ်ဇန်နဝါရီလအစည်းအဝေးတွေအရမေရီလန်းပြည်နယ်တစ်ခုထဲမှာတင်ဦးမဲ့အိမ်မဲ့8144ဦးလောက်ရှိနေပါတယ်။မင်းနာဟောက်စ်ကိုဦးဆောင်သူတွေကတော့နောက်ပိုင်းမှာလူတွေကိုပို့ပြီးကူညီနိုင်ဖို့နေရာချက်ဖို့အတွက်လည်းစဉ်းစားနေကြပါတယ်ရှင်။
မတန်ကြီးတိုက်ပြပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်ကြနိုင်ပါတယ်။အခုည9:00ခွဲကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍတက်တန်ရောက်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော
့ And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career move
online ပေါ်မှာချိတ်ဆက်ကစားတဲ့ e-sport ကိုဘွဲတစ်ခုပေးတော့မယ်အကြောင်းနဲ့အတူဒီဘာသာရမှာဘာတွေသင်ကြားပေးမလဲဆိုတာကိုပြောပြပေးသွားမှာပါရှင်နောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်နားဆင်ကြရပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်မြန်မာနိုင်ငံအတွက်တည်သီးဝလံတွေဟာတရုတ်နိုင်ငံဘက်ကိုအဓိကတရားမဝင်တင်ပို့ရောင်းချနေကြတာဖြစ်ပေမဲ့အခုတော့တရုတ်အစိုးရရဲ့တရားဝင်ခွင့်ပြုချက်ရမှရောင်းချနိုင်တော့မှာမို့လို့မြန်မာစိုက်ပျိုးရေးလောကအတွက်အချိုးအကွေ့ကြီးတစ်ခုဖြစ်လာပါတယ်။တရုတ်ဈေးကွက်ကိုတည်သီးဝလံတင်ပို့ခွင့်အတွက်ပိုမွှားကင်းစင်မှုအရေးအသွေးစစ်ဆေးခံရမယ့်အချိန်မြန်မာစိုက်ပျိုးရေးလောကအတွင်းအမေရိကန်ကူညီအကူအညီတချို့နဲ့တချို့တဝက်ကတော့အဆင်သင့်ရှိနေတဲ့အကြောင်းမြန်မာနိုင်ငံထောဘက်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချနေသူများအသင်းရဲ့တွဲဘက်အတွင်ရေးမှုကိုကျော်စိုးမင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
မေးရချက်ကပါတော့ဆိုတော့တရားဝင်တွင်တွင်ခွင့်ရပြီလားပေါ့22ပေါက်ရှိရဲ့အဲ22ပေါက်ကနေတရားဝင်တွင်တွင်ရပြီလားဆိုတော့ကျွန်တော်တို့လုပ်နေတော့ဖြစ်နေတယ်ဒုတိယတစ်ချက်ကသူတို့ပတ်စံရှိရဲ့အတွက်ဥပမာထောဘက်သီးဆိုဥပမာပြောမှာပေါ့နော်ကျွန်တော်ထောဘက်သီးကြောင်းမဲ့သိရအောင်ဆိုတော့အခုချီလီကနေဝင်ခွင့်ရပြီနယူးဇီလန်နေဝင်ခွင့်ရပြီသူတို့ပတ်စံအဓိကမဟုတ်တော့သူတို့ဆေးဖူးဆေးတီးဟိုအဓိကထားသွားနေတဲ့အတွက်ပေါ့နော်အဲ့တော့သူတို့အဲ့လိုနိုင်ငံတွေကိုဝင်ခွင့်စပေးနေပြီအဲ့တော့ကျွန်တော်တို့ကစ조사နေရပေါ့နော်အခုစီဝါကူတန်းနဲ့ဒီကျွန်တော်တို့ MFPB ကျွန်တော်တို့မြန်မာနိုင်ငံထောဘတင်းရဲ့ပူးပေါင်းပြီးမှကျွန်တော်တို့အဲ့တရားဝင်လျှောက်ဖို့ကိုကျွန်တော်တို့တရုတ်ကိုကန့်လန့်ထားတယ်တရုတ်ကလည်းလို့ဆိုသူတို့ဘက်ကခွင့်ပြုရဲဆိုရင်ကျွန်တော်စစ်ဆေးရမယ်ပေါ့အဲ့အပိုင်းမှာတရုတ်ကုန်တယ်တွေကကျွန်တော်တို့အကြံပေးတာတော့ရှိတယ်ဘယ်လိုမျိုးလုံးဆိုတော့သူတို့တရုတ်ဆိုရကိုခန်းခဏပြောပေးပါခန်းခဏပြောပေးပြီးမှသူတို့ဘက်ကလည်းတောင်းဆိုမယ်ဆိုရင်တရုတ်ဆိုရများများခွင့်ပြုမယ်ပေါ့နော်အဲမဟုတ်ရင်တော့ကြာမှာပေါ့
မြန်မာကုန်တယ်ဒီအနေနဲ့ရောတရုတ်ဘက်ကသတ်မှတ်ထားတဲ့အရေးအသွေးပြည့်မီအောင်စစ်ဆေးပေးဖို့ဖြစ်နိုင်တဲ့အနေအထားရောရှိပါသလား
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expert တွေကကျွန်တော်တို့2013လောက်ထဲကထရိနင်းလာပေးရပါဘောနော်ထရိနင်းလာပေးတော့ကျွန်တော်အဲတော့ကတော့ thank you မဆပ်ရပြဒီတိုင်းရောင်းလို့ရနေတာပေါ့နော်2015 16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တရုတ်သွားချိန်မှာတရုတ်တွေကကျွန်တော်တို့3ပေးပြီပါတော့ဆိုတော့ငါတို့ပတ်စံရှိလာပြီအဲ့တော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့သတိပေးတယ်အဲကျွန်တော်တို့တောင်တူထောဘက်တောင်တူကတော့အဲတနည်းနည်းနဲ့တွင်ဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့နော
်ဒီ American ဘက်က training ပေးတယ်ဆိုတာကဒီ top bat တခုတည်းလားဘယ်အပိုင်းနေမှာရောရှိပါသေးလဲကိုကျော်စွန်းမင်းတို့ရောဘယ်လို training တွေရပါသလဲရှင်
တခြားနယ်ပယ်တီးကိုလည်းကျွန်တော်သိရသလောက်ဆိုရင် coffee ကိုပေးတယ် coffee ဆိုလည်းဒီအမေရိကန်ကိုသွားနေပြီလက်ဖက်ပေးတယ် GI ဇက်ကနေပေါ့နော်အဲလက်ဖက် training နေပေးတယ်အဲနောက်တစ်ခါ academia training နေပေးတယ်ကျွန်တော်သိရသလောက်ပြောတာပေါ့နော်အကုန်တော့မဟုတ်ဘူးအဲအဲ့ထဲမှာကျွန်တော် top up ကလည်းပါတယ်ဘလို့ training နေပါတယ်ဆိုတော့ IPM နဲ့ဆိုလို့တွေ့ပုံမွားထင်းချုပ်ကြီးတွေပေါ့နော်ပြီးတော့ global gas ဆိုတဲ့အဲcut agriculture practice ဆိုတဲ့ဥစ္စာအဲနိုင်ငံတကာ global cap ပေါ့နော်အဲ့ဒါတွေကျွန်တော်တင်ရတယ်နောက်ပြီးတော့ဟိုမျိုးရွေးချယ်နေပေါ့ကျွန်တော်တို့ရှိမှာဘယ်မျိုးနဲ့တင့်တော်လဲဆိုတဲ့အဲသင်တန်းတွေကျွန်တော်ရတယ်နောက်ပြီးတော့ကျွန်တော်တို့ဒီဟိုအခုဒီ7လပိုင်း12လပိုင်းဆိုရင် ရင်းမဲ့မှုနည်းပညာလို့ခေါ်တဲ့ဒီ prepping board တစ်ချိန်နဲ့တစ်ခါလဲရင်းမဲ့အောင်ဆိုရင်နည်းပညာကိုလာလိမ့်မယ် American expert တယောက်လာလိမ့်မယ်7လပိုင်း12လပိုင်
း तू อ่ะဘယ်ကပေးတာပါလဲ
ကျွန်တော်တို့အဲ Renron International နဲ့ပေါင်းပြီး USA ကနေပေးတာဗျအဲ training နဲ့အခုနောက်ပိုင်းကျတော့ UK နဲ့ကျွန်တော်တို့ပူးပေါင်းတယ် UK ကနေ expert တွေခေါ်ပေးတယ်အခုနောက်ဆုံးတယောက်ဆိုရင်ကျွန်တော်တို့ရင်းမဲ့မှုနည်းပညာIPN နဲ့တွေ့ပြီးမှ UK ကနေကျွန်တော် American expert တယောက်ခေါ်ပေးတယ
်အခုဒီမြန်မာနိုင်ငံကစိုက်ပျိုးရေးကအဓိကလုပ်နေကြတာနောက်ခါပြည်ပဈေးကွက်ထိုးဖောက်တဲ့နေရာမှာလည်းဟိုလိုအပ်ချက်တွေအများကြီးရှိနေပါတယ်ဆိုတော့ဒီနိုင်ငံတကာနည်းပညာအထောက်အကူကထိရောက်မှုရှိပါသလားအခုလောလောဆယ်ကိုကျော်စိုးမင်းတို့ရနေတဲ့အထောက်အကူကဒီထက်ပိုပြီးတော့များလိုအပ်ပါသေးလား
လက်ရှိအနေထားရတော့သူတို့ကတော့ပြီးခဲ့တယ်ပေါ့နော်ဒီကနေ့ချိန်မှာကျွန်တော်တို့ကစိုက်ပျိုးရေးနည်းပညာအတိုင်းပေါ့ဆိုလိုတဲ့သဘောကသူတို့ပေးခဲ့တဲ့နည်းပညာကသူတို့ရဲ့ရည်မြင်ချက်ဓာတ်ဒီဥရုနဲ့ပတ်သက်ပြီးပေးခဲ့တာပေါ့မက်ဆေ့ပေးခဲ့တာကျွန်တော်တို့ဒီမှာရှိတဲ့ဓာတ်ဒီဥနဲ့မတူညီဘူးအဲ့ဒါကိုကျွန်တော်တို့ပြန်ရှာဖွေရတယ်ဒါပေမဲ့အရင်တော့အထောက်အကူဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဖက်ကိုအခုလောလောဆယ်မှာတော့ဖရဲတို့ဘာလို့တော့ဆက်ထွက်နေတဲ့သဘောရှိပါတယ်မူဆယ်တို့ဘာလို့ပါလေဆိုတော့ဒါဖြစ်လာနိုင်ကြတော့နောက်နှစ်လောက်မှာတရုတ်ဖက်ကိုတီးနှံတရားဝင်တင်ပို့ခွင့်ဟိုမရေရာတော့ဘူးဆိုလို့ရှိရင်ပြည်ရင်းကတောင်းသူတွေနောက်ခါတီးနှံဆိုင်တဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုတွေရိုက်ခတ်လာနိုင်ပါသလဲ
ဖရဲဝင်တဲ့လမ်းကြောင်းရဲ့အနေအထားကိုကျွန်တော်ပြောပြမယ်နော
်ဟုတ်ကဲ့
ဖရဲကသူတို့ဂျွန်နန်ဆိုးရအနေငါတို့ဖရဲတရုတ်တွေကဖရဲသွားဆိုင်တယ်အဲအကြောင်းငါတို့ဒါတွေကတရုတ်ဖရဲတွေဝင်ခွင့်ပြုပါဆိုပြီးမှအဖွဲ့တစ်ခုကထိန်းချုပ်ပြီးမှဝင်ခွင့်ပြုနေတာပေါ့နော်ဒါပေမဲ့ဆိုးကျိုးကပါလဲဆိုတော့သူတို့ကစားရင်သူတို့ကစားလို့ရမယ်သူတို့ရဲ့လက်ပေါ်မှာပဲရှိနေတော့ပေါ့နော်အဲသူတို့ကလည်းအဲ့လိုမျိုးတရားဝင်တင်လို့မရရင်တော့အရင်ဆိုးဆိုးရွားဖြစ်သွားနိုင်တယ်ကိုကျွန်တော်တို့ထောဘက်တည်းအနေနဲ့ကတော့ကျွန်တော်တို့ခုလက်ရှိကတော့အဲလက်ရှိထွက်နေတာတော့ကျွန်တော်တို့ထွက်ချိန်နဲ့ကွဲလွဲတယ်ထိုင်းကိုအဓိကထားထွက်နေအဲထိုင်းကနေမှကျွန်တော်တို့ရှေ့တောင်အောင်ရှောက်ပြန်ထွက်နေရပေါ့နော်အဲ့တော့ဆိုးဆိုးရွားရွားတော့ထောဘက်ကတော့အရင်ကြီးမထိခိုက်နိုင်ပါနဲ့ဈေးကောင်းရဖို့ရည်ရွယ်ချက်ဆိုတဲ့ဟာမှာတော့နည်းနည်းလေးတော့ထိခိုက်နိုင်တာပေါ့
နောက်ဆုံးမြင်ချင်တာကတော့အဲ့ဒါတရုတ်ဈေးကွက်ကဘယ်လောက်အရေးကြီးပါသလဲရှင
်တရုတ်ဈေးကွက်ကဘယ်လောက်အရေးကြီးလဲဆိုတော့ကျွန်တော်တို့လူကြီးကကျွန်တော်ကဘာလူကြီးကတော်တော်များများရဲ့အပေါ်ကိုသူကယူထားတာလေနော်ယူထားဆိုတော့ကျွန်တော်တို့ကပြန်စဉ်းစားတော့အခုလက်ရှိနေထားတော့အရန်ရေးမပါသေးဘူးသူတို့ရဲ့စားလို့ကဘယ်လောက်တိဖြစ်လာလဲဆိုတော့2009လောက်မှသူတို့ကထောက်ပတ်သေးကိုစပြီးမှတွင်းစားလာအဲစာသွင်းတဲ့နေ့ကတန်300ပဲစာသွင်းတယ်။ဒါပေမဲ့2018အကုန်မှာတော့သူတို့ကတန်တစ်သိန်းထိတွင်းထားတယ်။အဲဘာကြောင့်လဲဆိုတော့သူတို့တွေကအစိုးရနဲ့ကုမ္ပဏီတစ်ခုပူးပေါင်းပြီးမှထပ်ပတ်သေးရဘလို့သူအကျိုးကျရဆိုရဲအဲဘယ်လိုပြောမလဲ။အဲ့ဒါဘိုးသူသားတွေကိုအရင် sharing လုပ်နေဆိုတော့အခုရေနော်လွန်ခဲ့တဲ့နှစ်လောက်ကထောက်ပတ်သီးလို့ပြောရင်တရုတ်တွေမသိဘူး။ဒါပေမဲ့ဒီနှစ်ပိုင်းထဲမှာထောက်ပတ်သီးလို့ပြောရင်သူတို့သိသွားတယ်။ဆိုရဲသဘောကသူတို့လူဦးရေနဲ့တကယ်သာစားတတ်သွားရင်ဆိုတဲ့ကျွန်တော်တို့မျိုးမှန်းချက်နဲ့ကျွန်တော်တို့တိုးနေတာဖြစ်တယ်။အဲတကယ်လို့မရှိခဲ့မဖြစ်ခဲ့ဘူးဆိုရင်ရောလို့ကျွန်တော်တို့တွေးတယ်။ဒါပေမဲ့မဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့site အကတွေရပ်သွားမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လူလာတဲ့ပုံသွားမယ်။ကျွန်တော်ဈေးကွက်လေးကဒီဘက်ဟိုဥစ္စာပေါ့။ဒီအနေနဲ့လည်းပဲသွားမယ်ဆိုရင်တော့ကျွန်တော်တို့ကအဲတက်လာမှာမတက်လာနိုင်ဘူးပေါ့နော်တကယ်လို့တရုတ်ကိုလာရခဲ့တယ်ဆိုရင်ကျွန်တော်တို့က site ကဘလောက် site ဆိုတဲ့ဟာကိုကျွန်တော်တို့ကမှန်းလို့ရသွားတယ်ပေါ့နော်အဲ့ဒီကတော့ user ကတော့အဲ့ဒါပဲပေါ့
မတ်တင်ဟီထရဲ့စီးပွားရေးကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်အခု blogger ရေပြောသမျှအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးပါမယ်online ပေါ်မှာချိတ်ဆက်ကစားကြတဲ့ e-sports ကို American နဲ့ Britain နိုင်ငံကတက္ကသိုလ်တချို့မှာဖွဲ့ပေးတဲ့ဘာသာရပ်အထိသင်ကြားနေပါပြီ e-sport ဘာသာရပ်ကိုဘယ်တက္ကသိုလ်တွေမှာဘာတွေသင်ပေးနေသလဲဆိုတာမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
အပေါ်မှာအများသောအဖြစ်အဖွဲ့လိုက်ချိတ်ဆက်ကစားကြတဲ့ e-sports နဲ့ပတ်သက်လို့ပွဲရတဲ့အထိသင်ပေးတဲ့တက္ကသိုလ်တွေတဖြည်းဖြည်းပိုများလာပြီးသိလာကိုသားညုံ
။နိုင်ငံတကာအားကစားပွဲချို့မှာတော့မှဒီစုတစိတ်ပေးတဲ့ကစားနည်းတစ်ခုလိုမျိုးသတ်မှတ်လာကြပြီဆိုတော့ e-sports ရဲ့အခန်းကဏ္ဍကလည်းတဖြည်းဖြည်းကြီးလာပြီကိုမဆွေးမပေါ်။
e-sports လုပ်ငန်းကြီးရဲ့ဝင်ငွေကဒီနှစ်မှာဆိုလို့ရှင်ဒေါ်လာတန်း1000ကျော်အထိတိုးမယ်လို့ခန့်မှန်းထားကြတာဆိုတော့ဒီလုပ်ငန်းကြီးကို short track လို့မရတော့ဘူးလေအဲ့ဒါကြောင့် Britain နဲ့ American ကတက္ကသိုလ်တချို့မှာ e-sports နဲ့ပတ်သက်ပြီးတော့ဘာသာရပ်အသစ်တစ်ခုအနေနဲ့ကိုထည့်ပြီးတော့တင်လာတာလွန်ခဲ့တဲ့နှစ်ပိုင်းတွေထဲကရှင်များသောအားဖြင့်တော့ဒီဘွယ်ပေးတဲ့ဘာသာရပ်တစ်ခုအဖြစ်နဲ့ e-sports လုပ်ငန်းရဲ့ management စီမံခန့်ခွဲရေးဘိုင်းကိုအဓိကတင်ပေးကြတာပါ
e-sports ဘာသာရပ်လို့ပြောလို့ဂင်းစားနီးတင်ပေးတဲ့ဘာသာရပ်လို့တော့မထင်လိုက်ကြနဲ့ဗျ e-sports လုပ်ငန်းကြီးဘလို့လေပတ်နေတယ်လဲဆိုတာကိုအသေးချာသဘောပေါက်အောင်တင်ပေးတာမျိုးဗ
ျ Britain အလယ်ပိုင်းကStaffordshire တက္ကသိုလ်မှာမနစ်ကစပြီးတော့ Bachelor ဘွဲ့နဲ့ Master ဘွဲ့ e-sports ဘာသာရပ်တွေကိုစတင်ပေးနေတာဒီနှစ်မှာဆိုရင် Staffordshire တက္ကသိုလ်ရဲ့ London ကျောင်းဝဲ Digital Institute London မှာ e-sports ဘာသာရပ်တွေကိုတိုးချက်တင်ပေးနေပြီအဓိကကတော့ဝင်ငွေဒေါ်လာတန်းချီရှိနေတဲ့လုပ်ငန်းကြီးရဲ့စီးပွားရေးလုပ်ငန်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတင်ပေးတယ်ရှင် BA ဘွဲ့အတွက်၃နှစ်တက်ရမှာ
Game Design Trainer တို့ Game ဆွဲသူတွေကိုဘလို့ပြန်လဲပြောထောင်ပေးလဲလို့အပြင်ဂိမ်းလုပ်ငန်းစီးပွားရေးအကြောင်းတွေကျင့်ဝတ်ပိုင်းနဲ့ e-sports လုပ်ငန်းနဲ့သက်ဆိုင်နေတဲ့စီကံဥပဒေပိုင်းဆိုင်ရာအကြောင်းတွေကိုလည်းအဓိကတင်ပေးတယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောကြပါတယ်တက္ကသိုလ်နဲ့ပတ်သက်လို့အလားအလာရှိတဲ့ကျောင်းသားတွေလေ့လာနိုင်အောင်လို့လေ့လာခွင့်ပေးတဲ့ open day လို့နှိမ်မျိုးကြရင်တော့ကျွမ်းဝတ်တဲ့မိဘတွေရဲ့စိုးရိမ်မှုကိုတက္ကသိုလ်ညွှန်ကြားရေးမှူး Richard Gower ကအခုလိုပြောပြပါတယ
် And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career moveAnd then by the end of the first open day session
sa tin ngan rue ba da yat rue ko le la nai mu season pe tha de ni myo cha yin chang da mi ba a mya su wa di ba da yat ka ro ye shi a lou phit mae pon ma ya bu lo a sa bai ma byo rat cha ba de da ba me ba da yat a chang the the win win tbo paw twa cha de kha ma ro be lou ngan myo ma ma su a tong cha nai ne a tat pinya rue tat twa me so ra ko tu ro tbo paw twa ba de e sports a chang de myo re ma hpa bu ဆက်သွေးချိတ်ဆက်မှုအပိုင်းပြဿနာအဖြေရှာတဲ့အပိုင်းတွေမှာအထက်ပညာတွေကိုကျမတို့ကသင်ပေးလိုက်တာပါအဲ့ဒီတော့မှမိဘတွေကလည်းသူတို့သားသမီးတွေဒီဘာသာရပ်ယူလို့ဂိမ်းကစားနေကြတာမဟုတ်ဘူး e-sports game ပြိုင်ပွဲတွေကိုဘယ်လိုစီစဉ်ရသလဲဂိမ်းကစားတဲ့အဖွဲ့တွေကိုဘယ်လိုဖွဲ့ရသလဲဘယ်လိုနည်းပညာမျိုးတွေကိုပွဲအတွက်ရွေးချယ်သုံးသင့်တယ်လဲဆိုတာမျိုးသူတို့အလို့အတွက်လက်တွေ့အသုံးဝင်တဲ့အကြောင်းတွေအများကြီးကိုသင်ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ်Now ဒီလုပ်ငန်းကြီးကဘယ်လောက်တောင်ကြီးနေတယ်လဲဆိုတာကိုလည်းသိသွားကြတော့မှဒီဘာသာရပ်ကအသက်မွေးဝမ်းကြောင်းမှုတကယ်ကောင်းတဲ့ဘာသာရပ်တစ်ခုဆိုတာမျိုးသူတို့သိသွားကြပါတယ
် e-sports လုပ်ငန်းနဲ့ပတ်သက်ပြီးတော့ sponsor လုပ်ငန်းတွေ၊ကြော်ညာလုပ်ငန်းတွေ၊လက်မှတ်အရောင်းတွေစုစုပေါင်းဝင်ငွေက2018ခုနှစ်မှာဒေါ်လာတန်း230လောက်ရှိတယ်လို့ဂိမ်းလုပ်ငန်းသုံးသပ်တဲ့ New Zoo ကပြောတယ်ဗ
ျတန်း230ကနေပြီးတော့တန်း1000ကျော်အထိ2020မှာတိုးလာမယ်လို့တော့မှခန့်မှန်းထားတာမလားအားပေးတဲ့ပရိသတ်ကလည်းတစ်ကမ္ဘာလုံးမှာတန်း900လောက်အထိတောင်တိုးမယ်တဲ့ e-sports ပြိုင်ပွဲတွေဆိုရင်တကယ်ကိုအကြီးအကျယ်လုပ်တာအားကစားယုံကြည်တွေထဲမှာအားပေးကြတဲ့ပရိသတ်ကလည်းတခြားအားကစားနည်းတွေနဲ့အပြိုင်ပဲ
နာမည်ကျော် e-sports အားကစားသမားတွေဆိုလဲပြိုင်ပွဲတစ်ခုအတွက်နိုင်လို့ရှိရင်ဒေါ်လာတန်းချီဆူရတာမျိုးဗျအာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports league ပြိုင်ပွဲကြီးတွေကိုအကြီးအကျယ်ကိုလုပ်တာမဟုတ်လားမဆင်ပြေမော
e-sports ကိုအားပေးတဲ့ American တက္ကသိုလ်တို့မှဆိုရင်လဲအသင်းလိုက် e-sports ပြိုင်ပွဲတွေကျင်းပလာတာနှစ်နဲ့ချီနေပြီe-sports ကိုဂိမ်းကစားတာပဲလို့အများကမြင်နေကြပေမဲ့သူ့ရဲ့နောက်ွယ်မှာလိလာစရာတွေအများကြီးရှိတယ်လို့ e-sports ဘာသာရပ်ကိုသင်ကြားပေးနေတဲ့တက္ကသိုလ်တွေကရှင်းပြနေကြတယ်လေ Staffordshire တက္ကသိုလ်ရဲ့ Digital Institute London မှာ e-sports ဘာသာရပ်သင်နေတဲ့ကတိက Matt Huxley ပြောပြတာကိုနားထောင်ကြည့်ရအောင်ပါ
People aren't aware of the industry that goes behind esports. You know, it's very much seen as maybe the music industry was in the 80s, where you know people thought it was just people playing in their garage. But actually, there's a booming economy.
Esports and now, where long games are becoming a luxury, they might be able to afford. Can go to shows, play in bars, guitar long games, or luxury music that is being made at door to door. Together, esports are totally new long games for people. Games are online, or more. The China chase the crowd now. Look behind the Twitch website, so in Amazon, are.ဒေါ်လာတသန်းပေးဝယ်ခဲ့တာဥပမာပါပဲအဲ့လို e-sport game တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေနောက်ွယ်မှာဘလို့လဲပတ်နေသလဲဆိုတဲ့အသေးစိတ်ကိုသင်ယူရမှာပါဘောလုံးအသင်းရဲ့ညွှန်ကြားမှုတာဝန်ယူမယ်ဆိုရင်ကိုကဘောလုံးဝင်ကန်ရတာမဟုတ်ပေမဲ့ဘောလုံးသမားတွေကိုဘလို့အလဲလဲလုပ်သလဲဘောလုံးဝင်ကိုဘလို့စီမံကြီးကြပ်သလဲဆိုတာမျိုးနောက်ွယ်ကသူနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေလဲဆိုတာကိုသိအောင်လှုပ်ထားရတာမျိုးပ
ါ e-sports ပြိုင်ပွဲတွေကိုဘလို့စီစဉ်သလဲဆိုတာသူကအဓိကသင်ပေးနေတဲ့ဆရာပါသူဆိုလို့ရှိရင်အရင်တုန်းကကြေးစားအဆင့် e-sports ကစားသမားတယောက်ဖြစ်ပါတယ်အဲ့ဒီဘဝကနေပြီးတော့ဒီတက္ကသိုလ်မှာ e-sports ဆရာလုပ်မယ်ဆိုတော့သ ူမိတ်ဆွေတွေကအံ့အားသင့်ခဲ့ကြတယ်လို့ခုလိုပြောရရှင်
။ When I made the decision and moved into teaching, I was met with quite a lot of surprise from even my colleagues in esports who kind of went, "Oh, I didn't realize that was now a degree option."
စာသင်တဲ့ဘက်ပြောင်းမယ်လို့ကျွန်တော်ဆုံးဖြတ်လိုက်တော့ e-sport အတိုင်းဝန်ကကျွန်တော်မိတ်ဆွေအပါအဝင်တော်တော်များများအံ့အားသင့်ကြပါတယ်။ဘွယ်ပေးတဲ့အထိဒီဘာသာရပ်မျိုးရှိတယ်ဆိုတာမသိကြဘူးလို့ပြောကြပါတယ်။ကျွန်တော်လုပ်ငန်းဝင်တကယ်ဝင်တော့မှ e-sport လုပ်ငန်းဘလို့လဲပတ်နေလဲဆိုတာကိုဒီဘာသာရပ်ယူတဲ့သူတွေနားလေသဘောပေါက်သွားကြမယ်ဆိုရင်သိတ်ကောင်းတာဗောလို့သူတို့အမြင်ကိုပြောပြကြပါတယ
်ဗြိတိန်မှာ Staffordshire တက္ကသိုလ်အပြင် Chichester တက္ကသိုလ်ကလည်း e-sports ဘွဲ့ဘာသာရပ်တွေရှိပါတယ်အမေရိကန်မှာဆိုရင်လဲ Virginia ပြည်နယ်က Shenandoah တက္ကသိုလ် Massachusetts ပြည်နယ်မှာရှိတဲ့ Baker တက္ကသိုလ် Ohio ပြည်နယ်တက္ကသိုလ်တွေမှာတော့ e-sports ဘာသာရပ်တွေကိုသင်နိုင်မယ်ရှင့်
e-sports ဆိုင်နဲ့စီးပွားရေးပိုင်းကိုအဓိကအာရုံစိုက်သင်ပေးနေကြတာဆိုတော့ဒီဘာသာရပ်ယူတဲ့ကျောင်းသားတွေရဲ့မိဘတွေဘက်ကလည်း e-sports ဆိုတာဂိမ်းကစားတာပဲဆိုပြီးတော့အမြင်သိမ့်မြောက်တော့ဘူးတော့မဆင်မြတ်မော
ဘွဲရသွားပြီးရင်လေဒေါ်လာတန်းထောင်ချီဝင်ငွေရှိနေတဲ့ e-sports လုပ်ငန်းတွေထဲမှာဝင်နိုင်မဲ့အခွင့်အလမ်းများတယ်ဆိုတော့သူတို့စိတ်သက်သာရရကြမယ်ထင်တာပဲဗြိတိန်မှာ e-sports ဘာသာရပ်အတွက်ကျောင်းလာကကတစ်နှစ်ကိုဒေါ်လာ 12,000 လောက်ရှိပြီးတော့ American တက္ကသိုလ်တွေမှာတော့ကျောင်းလာကကတစ်နှစ်ကိုဒေါ်လာ 3,600 လောက်ကစပါတယ်ရှင်
အစပြန်မစီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြသမျှအစီအစဉ်နားဆင်ခဲ့ကြရတာပါရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ပေးသက်တွေကြောင်းမှာ Prince of Love ပဲလေအချစ်တချင်းတွေဆိုတဲ့မင်းသားဆိုပြီးတော့လူသိများတဲ့ထိုင်ဝမ်ကအဆိုတော့ Jeff Chan တယောက်သူ့ရဲ့ Pop တချင်းတွေနဲ့ကမ္ဘာအရှေ့ခြမ်းနဲ့အနောက်ခြမ်းကြားပေါင်းကူပေးခြင်းနဲ့လို့ပြောပါရင်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုကြားကြရပါမယ်ပေးသက်တွေကြောင်းမှာ Prince of Love ပဲလေအချစ်တချင်းတွေဆိုတဲ့မင်းသားဆိုပြီးတော့လူသိများတဲ့ထိုင်ဝမ်ကအဆိုတော့ Jeff Chan တယောက်သူ့ရဲ့ Pop တချင်းတွေနဲ့ကမ္ဘာအရှေ့ခြမ်းနဲ့အနောက်ခြမ်းကြားပေါင်းကူပေးခြင်းနဲ့လို့ပြောပါတယ် Jeff Chan လာမယ့်ဧပြီလကျရင်တော့ London က Royal Albert Hall မှာကျင်းပမယ့်သူ့ရဲ့ဆင်မြင့်ဖျော်ဖြေပွဲအတွက်ပြင်ဆင်နေတာပါအသက်50နှစ်အရွယ်ရှိပြီဖြစ်တဲ့ Jeff Chan တယောက်သူ့ရဲ့နှစ်30ကျော်အမှုပညာတက်တန်းတွေမှာတေးတပြားပေါင်း40ထုတ်ခဲ့ပြီးတော့တရုတ်နိုင်ငံတွင်းမှာဆိုရင်တော့တေးတပြားအယောင်ချရာဆုံးအမှုပညာရှင်ဖြစ်ပါတယ်။သူ့ရဲ့အခုရည်မှန်းချက်အစ်စ်ကတော့ကိုရီးယားက K-pop အဖွဲ့တွေကမ္ဘာတစ်လောမှာအောင်မြင်မှုရလာသလိုသူ့ရဲ့တရုတ် pop တချင်တွေကိုလည်းအနောက်ကမ္ဘာမှာပို့ပြီးတော့လူကြိုက်များလာဖို့ဖြစ်ပါတယ်။ကိုရီးယားမျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS စင်မြင့်ဖျော်ဖြေပွဲတွေဟာဗြိတိသျှပရိသတ်တွေကြားမှာလက်မှတ်ကုံတဲ့အထိရောင်းရအောင်ကြော်ကြားခဲ့သလိုသူတို့ရဲ့ဒေတာပြားကလည်းဒီနေ့အစောပိုင်းမှာ UK ဒေတာပြားစီးရင်ပြီးတော့ရင်းနှောင်းကလည်း Billboard အကောင်စုံဒေတာပြားစီးရင်နေရာအထိပေါက်ခဲ့တာပါဒါကြောင့်မလို့ Jeff Chan ကလည်းအဲ့လိုဖြစ်ချင်ပါတယ်ကိုရီးယားက K-pop တွေကတောင်ကိုရီးယားနိုင်ငံရဲ့ပုံရိပ်ကိုကောင်းအောင်လုပ်ပေးခဲ့သလိုသူကလည်းတရုတ်တွေအတွက်အခုလိုမျိုးပုံရိပ်ကောင်းအောင်လုပ်ပေးခြင်းနဲ့လို့ဆိုပါတယ်ဒီဟာလုံးကတရုတ်ဆိုရင်စီးပွားရေးအင်အားကြီးနိုင်ငံအဖြစ်နဲ့သိပါတယ်။တရုတ်ရဲ့ယဉ်ကျေးမှုတရုတ် pop ဂီတတွေကိုလည်းကမ္ဘာကြီးသိရှိခံစားနိုင်အောင်လို့ကျွန်တော်တို့လုပ်နိုင်မယ်ထင်ပါတယ်။တရုတ်နဲ့ပတ်သက်လို့စိတ်ဝင်စားသူတွေအများကြီးရှိပါတယ်။သူတို့ကတရုတ်လူမျိုးတွေအကြောင်းကိုပိုသိနေတာပါ။ဒါကြောင့်မလို့ဒီလိုပေါင်းကူပေးဖို့အကောင်းဆုံးအချိန်ဖြစ်မယ်လို့ထင်တယ်ဆိုပြီးတော့ Jeff Chan ကပြောသွားပါတယ်။လာမယ့် AP လာလန်ဒန်မှာကျင်းပမယ့်ပွဲကြရင်တော့တေးသေးဟုတ်ဖို့ဂီတတွေကိုတေးစာသားရေးတဲ့သူအင်္ဂလိပ်စာရေးဆရာ Tim Rice နဲ့တွေ့ပြီးတော့တချင်းတတိလုံနိုင်မယ်လို့လည်း Jeff Chan ကမျှော်လင့်တာပါ။ Tim Rice က Jesus Christ Superstar နဲ့ Andrew Lloyd Webber ရဲ့ Evita တေးသေးဟုတ်ဖို့တချင်းတွေမှာတချင်းစာသားရေးသူဖြစ်တဲ့နာမည်ကြီးတဲ့သူပါ။အဲ့ Tim Rice ကိုသူငယ်ငယ်လေးတည်းကဆွဲလန်းအတုခိုးခဲ့ရတယ်လို့ Jeff Chan ကပြောပါတယ်။Jeff Chan က K-pop အမှုပညာရှင်တွေနဲ့အတူတူအလုပ်လုပ်ဖူးတဲ့ရွှေရင်တေးရဆရာတယောက်နဲ့လည်းရွှေရင်မှာတွားနေပြီးတော့အတူတူအလုပ်လုပ်ခဲ့ပါတယ်။အဲဒီကရလာတာတွေကို AP လန်ဒန်မှာလုပ်မယ့်ဖျော်ဖြေပွဲအတွက်သူပြင်ဆင်ထားပါတယ်။သူ့အနေနဲ့ဆင်မြင့်ဖျော်ဖြေပွဲအတွေ့အကြုံတွေနှစ်30ကျော်ကြာခဲ့ပြီဆိုပေမဲ့လည်းလန်ဒန်မြို့တော်ကကနဝင်းမြောက် Royal Albert Hall မှာသူဖျော်ဖြေတင်ဆက်ရမယ့်ပွဲအပေါ်မှာတော့သူအမတန်မှစိတ်လှုပ်ရှားမိတယ်လို့ဝန်ခံပါတယ်။နာမည်ကြီးအဆိုတော်ကြီး Eric Clapton လို့အဆိုတော် Adele တို့လိုမျိုးအကျော်မော်တွေအဲ့ဒီနေရာမှာဖျော်ဖြေတင်ဆက်ခဲ့ပူတာပါဒီ Royal Albert Hall ကတကယ်ကိုအထင်ကြီးနေရာဖြစ်တယ်ဆိုတာဂီတကိုချစ်မြန်လို့တဲ့ကဘာဘောကဘယ်သူမှဆိုသိကြပါတယ်ဒီလိုနေရာမျိုးမှာကျွန်တော်ဖျော်ဖြေခွင့်ရမယ်လို့ဘယ်တော့မှမတွေးဘူးပါဘူးလို့ Chan ကပြောပါတယ်
ကီတာပေါ်မှာခံစားမှုနဲ့ပတ်သက်လို့သူ့ကိုမေးတဲ့အခါမှာတော့ကီတာဆိုတာကျွန်တော်အတွက်ဘဝရဲ့ပျော်ရွှင်ချမ်းမြေ့မှုဖြစ်ပါတယ်။ကျွန်တော်စိတ်ထဲမှာကီတာဆိုတာအလုပ်သဘောမဟုတ်ဘူး။ရည်မှန်းချက်အလုပ်ကိုင်းတခုမဟုတ်ပါဘူး။ကီတာဆိုတာကျွန်တော်ဘဝအတွက်တက်တောင့်တတအရှိဆုံးစိတ်အပန်းဖြေမှုပါလို့ဖြေသွားခဲ့ပါတယ်ရှင်။ကဘာကြီးမှာဆင်းရဲမွဲတွေမှုတဘာဝပတ်ဝန်းကျင်ချိန်ချောင်းမှုတွေနဲ့ပတ်သက်တဲ့ကမ္ဘာပြည်ထနာရဲ့ကြီးတွေကိုဖြေရှင်းမှုအတွက်ဟောလိဝုဒ်မင်းသားလီယိုနာໂດဒီကပရီယိုနဲ့တခြားအနုပညာရှင်တွေစက်တင်ဘာ28မှာကျင်းပခဲ့တဲ့ဖျော်ဖြေပွဲမှာကမ္ဘာကောင်းဆောင်တွေနဲ့ကမ္ဘာပြည်သူတွေကိုတိုက်တွန်းနှိုးဆော်သွားပါတယ်
Our future is being gambled away and our leaders
ကျွန်တော်တို့အနာဂတ်တွေဟာပျောက်ဆုံးနေပါတယ်တဲ့ကျွန်တော်တို့ကိုအကာအကွယ်ပေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ထားတဲ့ကမ္ဘာကောင်းဆောင်တွေနဲ့ဆန်ထားချက်တွေဟာကျွန်တော်တို့ရင်ဆိုင်နေရတဲ့အနေရကြီးနဲ့အခြေအနေဆိုးတွေဒါမှမဟုတ်ရာသီဥတုကဲ့ဆိုးကြီးများကြုံရတဲ့အခါမှာဖြေရှင်းနိုင်ပေးတာမရှိဘူးလို့မင်းသားလီယိုနာໂດဒီကပရီယိုကနယူးယောက်စင်ထရယ်ပါ့ခ်ပန်းခြင်းမှာနှစ်ဆင်ကျင်းပတဲ့ Global Citizen ကမ္ဘာနိုင်ငံသားများပွဲမှာပြောသွားခဲ့ပါတယ်။ငင်းလို့မရတော့တဲ့လက်တွေပေါ်ကအခြေအနေကိုရောက်နေပါပြီ။ကမ္ဘာကြီးမှာတက်ရှိတွေဆက်ရှိဖို့ဆိုရင်တော့ကာဗွန်ကင်းစင်တဲ့အနာဂတ်ဖြစ်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။နိုင်ပေါင်းများစွာကြာကျင်းပတဲ့ဒီပွဲတော်ဖျော်ဖြေပွဲဟာကမ္ဘာကြီးကိုအရှေ့တည်တဲ့နဲ့ဖွံ့ဖြိုးမှုတွေဖြစ်စေလာဖို့2030မှာဆင်းရဲမွဲတွေမှုတွေကိုအဆုံးသတ်ရမယ်ဆိုတဲ့ရည်မှန်းချက်တွေနဲ့ကမ္ဘာခေါင်းဆောင်တွေအကြော်မော်အမှုပညာရှင်တွေပြောကြဆိုကြတိကျမှုကြတဲ့ပွဲတော်ဖြစ်ပါတယ်။အခုနှစ်ကျင်းပခဲ့တဲ့ပွဲတော်ဖျော်ဖြေမှုမှာတော့ Queen အဖွဲ့နောက်ပြီးတော့ Adam Lambert နဲ့ Pharrell Williams, Alicia Keys, H.E.R, Carol King နဲ့ Korea Pop Guitar အဖွဲ့ဖြစ်တဲ့ NCT 127တို့ပါဝင်ဖြောပြခဲ့ပါတယ်ဖွဲစီစဉ်သူတွေပြောရဒီလှုပ်ရှားမှုကနေပြီးရန်မုံငွေဂရိကဝတ်ဒေါ်လာ 48.5 သန်းရရှိထားပြီးတော့ဒါဟာကမ္ဘာမှာအလွန်အမင်းစင်းစင်းရဲရဲနေထိုင်ရတဲ့လူဦးရေသန်း880အတွက်ဖြစ်မယ်လို့ဆိုပါတယ်လွန်ခဲ့တဲ့6နှစ်တုန်းကတော့လူပေါင်း4သိန်းလောက်ကဒီကမ္ဘာနိုင်ငံသားတွေဖြစ်နေဒီလှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်အခုဒီလမှာတော့လူသန်းပေါင်း25သန်းအထိဒီလှုပ်ရှားမှုမှာပါဝင်လာကြပြီလို့မင်းသား Huge Segment ကပြောသွားပါတယ
် This month there were 25 million like active citizens taking action
the next လာမယ့်နှစ်တွေအတွင်းမှာကမ္ဘာနိုင်ငံသားတန်းတရာအထိဖြစ်လာဖို့သူရည်ရွယ်ထားတယ်လို့လည်း Huge Segment ကပြောပါတယ်ဒီလှုပ်ရှားမှုကြီးလာတာနဲ့အမျှကမ္ဘာမှာရှိတဲ့ဘယ်ခေါင်းဆောင်ဘယ်စီးပွားရေးသမားဘယ်တိုင်းပြည်မဆိုဒီကမ္ဘာနိုင်ငံသားတွေပြောတာကိုနားမထောင်မဲ့နေလို့မရဖြစ်လာနိုင်တယ်လို့သူကပြောပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht. All have my own jet.
မရီတန်ကကျော်ရဲ့တက်တရောက်တဲ့ရင်ဘာကိုနားဆင်ခဲ့ကြရတာပါရှင်ဒီကနေ့သူယုံကြည်ရစီစဉ်မှာတော့ကပြဆရာဝက်ချဖြူရဲ့ယုံကြည်ရကိုနားဆင်ရမှာပါမမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးမင်္ဂလာအပေါင်းပြည့်စုံကြပါလေလို့ကျွန်တော်ပြောမှတင်လိုက်ကျွန်တော်ပြောမယ့်ကြောင်းကတော့ကျွန်တော်နဲ့နေရညာဖြစ်ပါတယ်ကျွန်တော်ဆိုတာလူသားအားလုံးကိုကူစားပြုထားပါတယ်ကျွန်တော်တို့ဟာမိ1 day ကခက်ခဲစွာကျွတ်လွတ်လာခဲ့ပြီးသေးတာလေးရည်တွေကိုရောက်ခဲ့ကြရတာပါပြောရမယ်ဆိုရင်တော့ခင်ဗျာအဲ့ဒီလေးရည်တွေကိုကျွန်တော်တို့ဘယ်လိုကြော်ဖြတ်ကြမလဲဆိုတာပါကျွန်တော်တို့လူသားတွေကမွေးဖွားခြင်းနဲ့စပြီးတော့သိဆုံးခြင်းနဲ့ပြီးခဲ့ရတာပါလေလေးရည်တွေရဲ့အနှစ်သာရကပါလေကျွန်တော်တို့ရဲ့မြတ်ဗုဒ္ဓဘုရားရှင်စကားလေးတစ်ခုကိုလည်းမှတ်သားဖတ်ရှုခဲ့ကြပါအလုံးစုံသောယုံနာတို့၌ငါမဟုတ်သာဘူးမသိပိုက်ခဲ့သူအားသူရင်ရင်ဒီမရှိဘူးလူတယောက်ရဲ့ဒုစရိုက်တရားချုပ်ငင်းရာကိုနဲ့ကုပ္ပဝင်ချင်းဒုစရိုက်တရားချုပ်ငင်းခြင်းကိုကင်းစင်လာကြမယ်ဆိုရင်ပေါ့လေအေးချမ်းတဲ့ပတ်ဝန်းကျင်တစ်ခုကိုရရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမနေ့မိုးရင်းလို့မျိုးလုံးမျိုးလုံးဖွင့်လိုက်တာနဲ့ဒါမှမဟုတ်မျိုးလုံးမျိုးလုံးကိုဖွင့်ရင်အဲ့ရတဲ့မှာအသိစိတ်လိုထလာတဲ့အချိန်ကစားပြီးငါတို့ဒီနေ့ဘာလို့ရမလဲဒီနေ့ဘာလို့ရမလဲသူရာရီကိုပဲတွင်းနေမိတဲ့ကြပါလေကိုယ့်ရဲ့လက်နှစ်ဖက်နဲ့စုပ်ကိုင်နိုင်သေးပြီပေါ့ ကာမမဟုတ်ဒီကပို့ပြီးတော့လေကိုတကိုးစားတိတ်ပိုက်ယူနေလို့ရတယ်ကာမမဟုတ်ဒီကပို့ပြီးတော့တမိသားစုတို့အတွက်တိတ်ပိုက်နိုင်ပြီးစသည်ဖြင့်တွေးတွေကလောဘတွေကိုတော့မတတ်နိုင်တော့ပါဘူးငါဆိုတဲ့တွေးတွေပွားများလာတာနဲ့အမြတ်အတ္တတွေပဲပွားများလာမှာငါဆိုတဲ့တွေးလဲပါသွားမှာအတ္တတွေပါရပါမယ်လို့ထင်နေပါတယ်တဏိတာကိုကျွန်တော်တို့ဆန်စီယိုလေးခတ်ဖို့ဒူပါလိမ့်မယ်လို့ထင်ပါတယ်ဒါမှမဟုတ်မနဲ့မိုးလင်တာနဲ့တွေးကိုကြောင်းနဲ့တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေကျွန်တော်တော်တော်လုံးကမ္ဘာလောကကြီးကြီးဟာအယူဘက်ကဒီဘက်ဆိုင်ကကြီးပဲတွေးလာကြတာကျွန်တော်တို့ကမ္ဘာလောကကြီးကိုဘာတွေပြီးနိုင်မလဲဘာတွေပြီးရမလဲဥပမာပေါ့ဗျာကိုတော့ရလမ်းကြီးမှာပို့ပွားဖြစ်ဖြစ်ဇာန်တန်ကဖြစ်ဖြစ်ဆောင်းမှုတရဝလေးတွေပဲဖြစ်ဖြစ်ကိုတနေ့တာတုံးမယ်ငွေကြီးလေးတွေကနေဖဲ့ရည်ဝင်ရလိုက်နေသူ့ရန်လိုက်နေဆိုရင်ဒါမှမဟုတ်ကိုကိုယ်ကိုယ်စိတ်ကနေတိုင်းညွန်ပြရရင်ရပုဒ်ဘုရားရှင်ကိုစီနီပန်းမွေးတိုင်းတော်ရည်ကြံကတ်ပြီနေဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချင်းကောင်းလေးတခုဖြစ်လာမယ်လို့ထင်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်တောက်ပြီးတော့ကြီးပြန်လာမှာနောက်ပြီးတော့ပေါ့တနေ့တာကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အတူတူပါအဲ့ဒါကိုယ့်ရဲ့တကူစားကာယကံဝစီကမနောကံလေးထိမ့်သိမ့်နေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တဘာခံလာပြီးဒုက္ခမရောက်ပါစေနဲ့မပြည့်စုံပါစေနဲ့ကိုယ့်ရဲ့အပြောကြောင့်တဘာခံလာပြီးမပြည့်စုံဖြစ်ဖို့မရောရောဖို့ဒါမှမဟုတ်ရင်စိတ်ဒီစိတ်ဆင်းရဲခြင်းမဖြစ်စေဖို့ကိုယ့်ရဲ့အကျိုးကြောင့်အကျံစီကြောင့်တဘာခန္ဓာတွေမဆွတ်ရဖို့မပြည့်စုံဖို့ပေါ့လေအဲ့ဒီလိုလေးစီယိုလေးထားမယ်ဆိုလို့ရှိရင်ကိုယ်ရရှိတဲ့နေရည်ကလေးတရက်ကိုဖြတ်တမ်းမယ်ဆိုလို့ရှိရင်ကိုယ့်တကူစွာသတ်ပနေရည်ရဲ့နေရည်ကလေးကိုပြန်တိုက်ကြရမယ်လို့ထင်ပါတယ်တကယ်တော့လောကကြီးဖြစ်ပေါ်လာခြင်းကလည်းကျွန်တော်အမြင်ပေါ့လေသက်ခန္ဓာရှိတဲ့ရှိကြတဲ့တရားဝါရင်းသက်ခန္ဓာနဲ့ဒီစီဒီဆောက်နိုင်ရဖို့တော်တော်ရင်းမြစ်ဖြစ်လာကြတာပါကိုတူရဲ့အတွက်ကိုတမီသာစုတဲ့အတွက်ဆိုတဲ့လူချင်းတတ်မဲ့စိတ်တွေနဲ့လောဘစိတ်တွေနဲ့ဆုတ်ကန်ရမယ်ဆိုလို့ရှိရင်ဆုတ်ကန်တဲ့လက်မှာကျန်ရစ်ခက်မှာကတော့ပူတော်ရင်းမြစ်ကိုပဲမြင်နေပါတယ်အရာအားလုံးနှပ်ပါတဲ့နေရည်များမှာနှပ်ပါငင်းငယ်တဲ့ကဘာကြီးဖြစ်ပါစေဒါပါလို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ခုတော့တင်းလာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မဲ့အမေရိကန်အတွက်အကျိုးရှိတဲ့နေရာတွေမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်ကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။ကာတပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ်ဦး SDF နဲ့အတူ IS စစ်သွေးကြွတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင် IS တွေကိုခြေမုံတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ဆိုတဲ့ထောက်ပြနေချိန်မှာပဲသမ္မတကအခုလိုကာကွယ်ပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လုပ်ရက်ဟာပြစ်မှုကြီးကျွလန်းတာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးဒါဟာနိုင်ငံတော်တိုက်စာဖောက်မှုလို့တော့မှဆိုပါတယ်ဒါအပြင်သမ္မတရဲ့လုပ်ရက်တွင်လည်းပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ခဲ့ပါတယ်သမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီနိုင်ငံခြားရေးကော်မတီစီကံထိန်းသိမ်းရေးကော်မတီတွေကနေအစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေချိန်မှာသမ္မတကအခုလိုတိုက်ခိုက်ပြောကြတာဖြစ်ပါတယ်ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့အရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင
်တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လွှင့်ရေးမှူးကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဦးတကူဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
Welcome